American ပြည်ထောင်စုမှာနိုဗင်ဘာ3ရက်ကျင်းပမယ့်သမ္မတရွေးကောက်ပွဲကိုဥရောပက OSCE အဖွဲ့ကစောင့်ကြည့်လေ့လာမှာဖြစ်ပါတယ်။ဒီဖွဲ့ကိုဦးဆောင်တဲ့အာဆူလာဂေးဆက်ကအခု2020ရွေးကောက်ပွဲဟာအရင် OSCE ကနေစောင့်ကြည့်လေ့လာခဲ့တဲ့ရွေးကောက်ပွဲ6ခုနဲ့ကွာခြားမှာဖြစ်ကြောင်း VOA ကိုပြောပါတယ်။ American နိုင်ငံဟာ OSCE အဖွဲ့ဝင်တနိုင်ငံဖြစ်ပြီးတက်ကရက်2000 American သမ္မတရွေးကောက်ပွဲနောက်ပိုင်းကစပြီး American အစိုးရရဲ့ဖိတ်ခေါ်မှုနဲ့ဥရောပစောင့်ကြည့်လေ့လာသူတွေလာရောက်ခဲ့ကြတာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါမဖြစ်ပွားခင်ကစောင့်ကြည့်လေ့လာသူ900ဆစ်လွတ်ဖို့စီစဉ်ထားပေမဲ့အခုကပ်ရောဂါဒဏ်ခံခဲ့ရတဲ့နောက်မှာအယောက်30ပဲဆစ်လွတ်ဖို့စီစဉ်ခဲ့တယ်လို့ဂါဇက်ကပြောပါတယ်။ရွေးကောက်ပွဲဟာအင်္ဂါနေ့မှာကျင်းပတော်မှာဖြစ်တဲ့အတွက်စနေနေ့မှာ Republican Party ကသမ္မတ Trump နဲ့သူ့ပြိုင်ဘက် Democratic Party က Joe Biden တို့ဟာသူတို့အကျိတ်နဲ့ရှင်ပြန်ရဖို့ရှိတဲ့ပြည်နယ်တွေမှာအပြိုင်မဲဆွယ်နေကြပါတယ်။သမ္မတ Trump ကစနေနေ့မှာ Pennsylvania ကိုတွားရောက်နေတယ်လို့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကလည်းမီရှိဂန်ပြည်နယ်မှာမဲဆွယ်နေတာဖြစ်ပါတယ်။